မြန်မာဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်ဒေါ်ဆန်းစုကြည်ဟာနိုဘယ်ညီညွတ်ရေးဆွေးနွေးတိဘက်ဖွံ့ဖြိုးတီးဒလိုင်လာမားနဲ့တနင်္ဂနွေနေ့တုန်းကတွေ့ဆုံပါတယ်။ချက်ပြည်သူသမ္မတနိုင်ငံမှာကျင်းပနေတဲ့ Foreign 2000နိုင်ငံတကာညီလာခံရဲ့ဘေးဘက်မှာဖွံ့ဖြိုးတီးဒလိုင်လာမားနဲ့ဒေါ်ဆန်းစုကြည်တိကျတွေ့ဆုံခဲ့တာဖြစ်တယ်လို့ Foreign 2000ညီလာခံပြောခွင့်ရသူက AFP သတင်းဌာနကိုအတည်ပြုပြောပါတယ်။ဒီလိုမျိုးတွေ့ဆုံတာဟာမြန်မာအင်ဂျင်တရုတ်နိုင်ငံကိုမကြေမကြမ်းဖြစ်ပွဲရှိတယ်လို့လည်းသတင်းတွေမှာတုံ့သက်ရေးကြပါတယ်။တရုတ်နိုင်ငံအနေနဲ့ကဒီဖုန်းတော်ကြီးဒလိုင်လာမားဟာတိဘက်ခွဲထွက်ရေးသမားဖြစ်တယ်လို့ဆဆွဲပြီးတော့သူနဲ့ခြားနိုင်ငံတကာခေါင်းဆောင်တွေတန်တမာတွေတွေ့ကြတဲ့အခါမှာလည်းကန့်ကွက်ပြောဆိုလေးရှိတာပါ။ဒေါ်ဆန်းစုကြည်နဲ့ဖုန်းတော်ကြီးဒလိုင်လာမားတို့နှစ်ဦးဒါဟာဒုတိယအကြိမ်တွေ့ဆုံတာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်လန်ဒန်မှာသူတို့ပထမဆုံးအကြိမ်တွေ့ဆုံခဲ့ကြဘူးပါလေ။ဒေါ်ဆန်းစုကြည်ဟာစက်တင်ဘာလ15ရက်နေ့ကစပြီးတော့ဒီချက်ပြည်သူသမ္မတနိုင်ငံမှာကျင်းပနေတဲ့ Foreign 2000နိုင်ငံကညီလာခံဖွင့်ပွဲမှာမိကွန်းပြောဆိုခဲ့တယ်လို့Foreign 2000ကိုစပြီးတော့ကမ္ဘာကထပြုလုပ်ခဲ့တဲ့ကွယ်လွန်သူချက်သမရဟောင်း First Lord Harvey ကိုလည်းတတိယဂုဏ်ပြုစကားဆုခဲ့ပါတယ်။ညီလာခံဒုတိယနေ့ဖြစ်တဲ့မနစ်တရင်းကနေတုန်းကတော့ဒေါ်ဆန်းစုကြည်ဟာဒီညီလာခံရဲ့ဆွေးနွေးပွဲတစ်ခုအတွင်းကောင်းမွန်တဲ့အရက်ဖက်အုပ်ချုပ်ရေးနဲ့ပတ်သက်ပြီးတော့ဟောပြောဆွေးနွေးခဲ့တယ်လို့ချက်ပြည်သူသမရနိုင်ငံရဲ့သမရနယ်နဲ့သမရအိမ်တော်မှတရားတွေ့ဆုံခဲ့ပါတယ်ခင်ဗျာ။